ခါဇာရီတာစစ်ပွဲတွေကြာယောဂကူးစက်မှုတွေမပေါ်ပေါက်စေဖို့ပိုလီယိုအကျိုးစီယောဂကာကွယ်ဆေးအများပြားတိုက်ကျွေးတဲ့အစီအစဉ်ကြီးတစ်ခုကိုပါလက်စတိုင်းကျမ်းမာရေးထောက်ဝန်ရှိသူတွေနဲ့ကုလသမဂ္ဂအေဂျင်စီတွေကစတင်လိုက်ပါတယ်။တာဝန်ရှိသူတွေဘက်ကခါဇာဒေသအလဲပိုင်းမှာရှိတဲ့ကလေးတွေကိုလာမဲ့ဗုဒ္ဓဟူးနေ့အထိကာကွယ်ဆေးတိုက်ကျွေးသွားဖို့စီစဉ်နေပြီးတော့အဲ့ဒီနောက်မှာတော့စစ်ပွဲတံပို့ပြီးတော့ခံရတဲ့ဂါဇာမြောက်ပိုင်းနဲ့တောင်ပိုင်းတွေမှာဆက်လုပ်ဖို့လည်းစီစဉ်ထားပါတယ်။မနေ့စနေနေ့ကတော့ကာကွယ်ဆေးအနေငယ်တိုက်ကျွေးပြီးတော့ဒီလှုပ်ရှားမှုကိုစတင်ခဲ့ပြီးတော့ဒီအစည်းအဝေးကနေဂါဇာမှာရှိတဲ့ကလေး6,400လောက်ကိုဈေးတိုက်သွားနိုင်ဖို့မျှော်လင့်နေပါတယ်။ကာကွယ်ဆေးတိုက်တာတွေကိုဒီနေ့စောပိုင်းမှာစတင်လိုက်တယ်ဆိုတာကို DRL ဘလာနဲ့နူဇာရက်ဒေသကဆေးရုံတွေကအတည်ပြုလိုက်ပြီးတော့လာမယ့် September 9ရက်နေ့အထိလှုပ်သွားမှာဖြစ်တယ်လို့လည်းအစ္စရေးကမနေ့ကပြောပါတယ်။ဂါဇာမှာရှိတဲ့ဆယ်လာသားကလေးတအုပ်မှာပိုလီယိုရောဂါဖြစ်နေတာကိုတွေ့ရှိခဲ့ပြီးဒါဟာ25နှစ်အတွင်းကာဇာဒေသမှာပိုလီယိုရောဂါကိုပထမဆုံးအကြိမ်ပြန်တွေ့ရတာဖြစ်ပါတယ်။ကာကွယ်ဆေးတိုက်နိုင်အောင်ကူညီတဲ့အနေနဲ့တိုက်ပွဲတွေကိုအတိုင်းအတာတစ်ခုထိအကန့်အသတ်ထားပြီးတော့ရပ်ဆိုင်းသွားဖို့အစ္စရေးဘက်ကသဘောတူထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒီနေ့စောပိုင်းမှာတော့ကာဇာဒေသလယ်ပိုင်းမှာအစ္စရေးဘက်ကတိုက်ခိုက်မှုတွေရှိတယ်လို့ကနဦးသတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းထိခိုက်သေးဆုံးမှုရှိမရှိဆိုတာတော့အခုလောလောဆယ်မှာမသိရသေးပါဘူးခင်ဗျာ။